အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့အတူတောက်ကြာနေမှာအာရှခီးစဉ်ကိုစတင်မဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပေမဲ့ထိုင်ဝမ်ကိုသွားမသွားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တောက်ကြာနေကသတင်းစာရှင်းလင်းပွဲမှာလည်းအစောပိုင်းတုန်းကလိုပဲလုံခြုံရေးအကြောင်းပြချက်နဲ့ခီးထွက်မဲ့ရဲ့အတိအကျကိုလွှတ်တော်ဥက္ကဋ္ဌကမပြောပါဘူး။ဩဂုတ်လထဲမှာအာရှခီးစဉ်မှာထိုင်ဝမ်ကိုသွားနိုင်ခြေရှိကြောင်းဒီလစာမိုင်းမှာပြောဆိုထားပြီးကြတဲ့ကတရုတ်နိုင်ငံကတော့ပြင်းပြထန်ထန်သတိပေးထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ထိုင်ဝမ်အရေးနဲ့ပတ်သက်လို့နိုင်ငံအခြားအမြင့်ကျကျဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ
် We have
ထိုင်ဝမ်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်အခြားမတူညီမှုတွေရှိပါတယ်ဒါကလွန်ခဲ့တဲ့နှစ်ပေါင်း40လောက်အထိထိန်းကြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းထားနိုင်ခဲ့ပါတယ်ဒီလိုပဲဆက်လက်ထိန်းသိမ်းထားနိုင်ဖို့အတွက်အမေရိကန်အနေနဲ့လည်းတာဝန်ရှိပါတယ်လို့ဝန်ကြီးဘလင်ကင်ကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်လွတ်တော်ဥက္ကဋ္ဌပလိုစီကလည်းသမ္မတဂျိုးဘိုက်ဒန်ရဲ့နိုင်ငံသားရဲ့မူဝါဒမှာအာရှပစ္စိဖိတ်ဒေသကိုအလေးအနက်ထားကြောင်းနဲ့ဒီနေရာမှာလွတ်တော်ကလည်းကန္နာတခုပါဝင်နေရမှာဖြစ်ကြောင်းတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ထိုင်ဝမ်အရေးဟာတရုတ်အမေရိကန်ဆက်ဆံရေးတင်းမာမှုအကြောင်းရင်းတွေကတခုဖြစ်ပါတယ်ခင်ဗျာ